စကိုင်းတိုင်းကဏီမြို့နယ်ဝင်းမနာနယ်မြေရဲစခန်းကိုပြီးခဲ့တဲ့ရက်တွေကဒေသခံပြည်သူကာကွယ်ရေးတပ်တွေဝင်ရောက်တိုက်ခိုက်ခဲ့ပြီးတဲ့နောက်မှာအဲ့ဒီဒေသဘက်မှာစစ်တပ်ကအင်အားတွေထိုးချနေပါတယ်။ပြီးခဲ့တဲ့ရက်ကလေကြောင်းကနေပါစစ်တပ်ကတိုက်ခိုက်လို့ထွက်ပြေးနေရသူတောင်းချီပြီးတော့ထွက်ပြေးနေကြပါတယ်။ရေကြောင်းလေကြောင်းကနေပါကင်းလက်အင်အားပြနေတဲ့အတွက်ထွက်ပြေးနေသူတွေလည်းနေရာမပြန်ရဲသေးပဲဖြစ်နေပါတယ်။ဒီကြောင်းပြေဆုံးကတော့ VA ထိုင်းခြေဆိုင်သတင်းတော့မအေးမာကပြောပြပေးမှာဖြစ်ပါတယ်ဗျာ။
စကိုင်းတိုင်းကဏီမြို့နယ်ဝင်းမနာကျေးရွာနယ်မြေရဲစခန်းအပေါ်ဒေသခံကဏီပြည်သူ့ကာကွယ်ရေးတပ်နဲ့မြန်မာ Defense Force MDF အဖွဲ့တို့စက်တင်ဘာလ17ရက်နေ့ကပူးပေါင်းတိုက်ခိုက်ခဲ့ပါတယ်။အဲဒီနောက်စက်တင်ဘာလ12ရက်နေ့မှာတော့ကာကွယ်ရေးအဖွဲ့တွေရှိရာဘက်ကိုစစ်တပ်ကလေကြောင်းကနေပစ်ခတ်တိုက်ခိုက်ခဲ့ပါတယ်။တိုက်ခိုက်မှုကြောင့်ဒေသခံအများအများထွက်ပြေးခဲ့ရပါတယ်။စစ်တပ်ဘက်ကအခုဆိုရင်ရေကြောင်းကပါအင်အားတိုးချဲ့ပြီးနယ်မြေစိုးမိုးဖို့လှုပ်လာတာတွေ့ရတယ်ဆိုပြီးကဏီ PDF ဖွဲ့ကခေါင်းဆောင်တူကအခုလိုပြောပြပါဗျ။
အခုကဏီဘက်မှာတော့တပီးအားတော်တော်ပေးနေတယ်ဗောနော်။တော့ကျွန်တော်ဒီမှာဆိုရင်အခုဆိုရင်ဖုန်း internet line ဖြတ်တော့တာတွေရောအဖုန်း line ဖြတ်တော့တာတွေရောသူတို့လှုပ်ဆောင်နေတယ်ခင်ဗျ။အဲနောက်ပြီးတော့ဇော်စင်မှာအခုချိုးနေလဲပဲကျွန်တော်ဒီဆက်ရရွာတွေအပြင်တခြားဟိုနည်းနည်းလေးကျွန်တော်ဒီဘက်အနောက်ဘက် channel ကိုသူတို့ဖုန်းထိုးဖို့ပေါ့အဲ့တော့ပြင်ဆင်နေတယ်။ရေချောင်းမှာလည်းပဲသူတို့ရေချောင်းအတွက်ကိုဗောနော်သူတို့ဒီ system system တော့တော့6စီးခင်ဗျ။အချောင်စီလောက်နဲ့သူတို့အခုစုံညီဆိုင်ကြီးလုပ်နေတယ်မြတ်လောလောဆယ်မှာတော့သူတို့ကဏီမျိုးနားမှာသူနှစ်စီးရှယ်အဲပြီးတော့ making ပေါ့ making အနေအဆက်မှာတော့သူတို့တစ်စီးရှိတယ်ပေါ့နော်ကဏီမျိုးပေါ်မှာတော့ကုံချောင်းရေချောင်းတော့သူနေမျိုးစုံမှုမှုအတွက်တော့သူတို့ပြင်ဆင်နေတယ်ခဏနောက်အခုကလောဆယ်ဒီအခုအနေနဲ့တော့ကျောင်းပစ်ကူပါပြီးရဲ့အခြေအနေစပြီးအခုချိန်ကြီးတော့ကျွန်တော်ဒီမှာတော့ civil ရွာဒီဆယ်ရွာတော်တော်များများ civil ရှောင်နေရတယ်ရောစင်မှာရှိပေးချောင်ပြည်ပြည်တရားလည်းရောစင်ကျောင်းတပေါင်းနီးပါးလောက်ရှိလာတယ်ခင်ဗျ။ကဏီအရှိတ်ချမ်းပါတယ်မဟုတ်တယ
်။ကဏီမြို့နယ်ဝင်းမနာဖြစ်စင်မှာ PDF တွေကအင်အားတစ်ထောင်လောက်နဲ့စတင်တိုက်ခဲ့တာဆိုပြီးစစ်ကောင်စီဘက်ကသတင်းထုတ်ပြန်ခဲ့ပါတယ်။အင်အားတစ်ထောင်လောက်ဆိုတာမဟုတ်ဘူးလို့လည်း PDF ကောင်းဆောင်ကတော့ညင်းဆိုပါတယ်
။တကယ်တကယ်ကျွန်တော်အင်အားကရာခိုင်နှုန်းလောက်ပဲရှိတယ်။အဲ့လိုနဲ့ကျွန်တော်တိုက်တာ။သူတို့ကတစ်ထောင်နဲ့တိုက်တယ်ဆိုပြီးကျွန်တော်ဒီကြောင်ပြစ်နေကြတာ
။ကဏီမြို့နယ်အတွင်းတက်ဆွဲထားတဲ့စစ်ကောင်စီတပ်တွေဟာမြို့နယ်တွေကကြေးပါတွေအိမ်တွေမှာလူတွေကိုဝင်ရောက်ရှာဖွေတာအပြင်တချို့အိမ်တွေကိုမိရှုပ်ပျက်စီးပြီးပစ္စည်းတွေလူယူနေတယ်လို့လည်းပြောပြပါဗျ။ချင်းတွင်းမြို့အရှိတ်ဘက်ချမ်းကကြေးရွာတွေအတွင်းကိုစစ်ကောင်စီတပ်တွေကစက်တင်ဘာလ12ရက်လောက်ကတည်းကရောက်ရှိလာပြီးပစ်ခတ်ခဲ့တယ်လို့တင့်ကားတွေလက်နက်ခဲယမ်းတွေစစ်သည်မောရေရင်တွေပါအသည့်နေရာယူထားကြတယ်လို့လည်းဒေသခံတွေကဆိုပါတယ်။အဲ့ဒီဒေသတွေဟာတိုင်းရင်းသားလက်နက်ကိုင်တွေစုမိုးထားတဲ့နေရာမဟုတ်တဲ့အတွက်ဒေသခံပြည်သူတွေကဖွဲ့စည်းထားတဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေသာရှိပါတယ်။မြန်မာနိုင်ငံမှာအမျိုးသားညီညွတ်ရေးအစိုးရကစီအနာရှင်အမြင့်ပြအောင်တွန်းလှန်ခုခံစစ်စတင်နေပြီဆိုပြီးစက်တင်ဘာလ9ရက်နေ့ကကြေညာခဲ့ပြီးတဲ့နောက်စကိုင်းတိုင်းဘက်မှာစစ်တပ်ကစစ်ပြင်းစင်မှုတွေပိုလွတ်လာတယ်လို့လည်းဒေသခံတွေကပြောပါတယ်။အခုရက်ပိုင်းကဏီရင်းမာပင်ပလဲအရာတော်ဝက်လက်ဆတဲ့မြို့နယ်တွေမှာအင်တာနက်လိုင်းတွေကိုလည်းဖြတ်တောက်ခံရပါတယ်။အဲ့ဒီဒေသအတွင်းမှာဒေသခံပြည်သူ့ကာကွယ်ရေးတပ်တွေကရရလက်နက်ဆွဲကင်ပြီးစစ်တပ်နဲ့တိုက်ခိုက်နေကြတာဖြစ်ပါတယ်ရှင်။